ော်ဝင်လာရေ Google ကုမ္ပဏီကလေအထူးအဆန်းတွေကိုထွင်းနေတာအခုလဲ smart contact lens ဆိုပြီးတော့မှမျက်ကပ်မှန်ကိုထွင်းနေပြန်ပြီရှင့
်အဲ့ဒီမျက်ကပ်မှန်ကစီးကျော်ယောဂါရှိတဲ့သူတွေအတွက်မဟုတ်ဘူးလားဗျတရင်နေထဲမှာရော online ဆောင်းပါးတွေမှာပါအကြီးအကျယ်ရင်းနေကြတာကျွန်တော်ဖတ်ရတယ်ဗ
ျဟုတ်ပါရှင်ကိုယ်ထဲမှာ glucose ပမာဏဘယ်လောက်ရှိနေပြီလဲဆိုတာကိုဒီစက္ကန့်တိုင်းမှာဖတ်ပေးနိုင်မဲ့ sensor ထည့်ထားတဲ့မျက်ကပ်မှန်လေ
We're working on a prototype of a smart contact lens that measures glucose in tears using a tiny wireless chip and a miniaturized glucose sensor Our hope is that one day this could possibly be a new tool to help people
with diabetes. ရေမှာပါတဲ့ glucose ပမာဏကိုတိုင်းနိုင်မဲ့မျက်ကပ်မှန်ကိုအစမ်းထွင်းနေတာလို့ Google X ရဲ့ project ကောင်းဆောင် Brian Ortiz ကရှင်းပြနေတာပါ။ဒီအင်မတန်မှပါတဲ့အလွှာပါပါနှစ်ခုကြားမှာတကယ်ကိုသေးတဲ့ကျိုးမဲ့ wireless electronic chip တည်တည်လေးရဲ့နောက် glucose ပမာဏကိုတိုင်းနိုင်မဲ့ sensor တည်တည်လေးရဲ့နောက်ပြီးတော့သဘင်ကြီးပါပါလေးလိုမျိုး antenna တွေကိုထည့်ထားပါတယ်။စီချိုယောဂါရှိတဲ့သူတွေအနေနဲ့ကဂလူးကို့စ်ပမာဏဘလောက်များများရှိနေပြီလဲဆိုတာကိုသွေးဖောက်ဆစ်နေစရာမလိုဘဲနဲ့တိုင်းနိုင်ဖို့လို့အခုလိုထွင်နေတာပါတဲ့စက္ကန့်တိုင်းမှာဂလူးကို့စ်ပမာဏတက်သလားကျသလားဆိုတာကိုအဲ့ဒီရဲ့မျက်ကပ်မှန်ကနေပြီးတော့ဒီကိုယ့်ရဲ့လက်ကင်စမတ်ဖုန်းစီကိုလှမ်းပြီးတော့အချက်ပေးနိုင်ပါတဲ့
ဒီတိုင်းကြည့်ရင်သူ့ရဲ့မျက်ကပ်မှန်ကပုံမှန်မျက်ကပ်မှန်နေလိုပဲဒါပေမဲ့သေချာကြည့်တော့မှအမုံသေးသေးလေးလို chip နဲ့ sensor လေးတွေကိုတွေ့ရမယ်နောက်အဲ့ဒါတွေကိုလည်းမြင်ကွင်းထဲမှာရှုပ်မနေအောင်လှုပ်ထားတယ်ဆိုပဲ
အခုစမ်းပြီးတော့ထွင်နေတဲ့အဲ့ဒီမျက်ကပ်မှန်ကို Google ကဈေးကွက်ထဲမှာတင်ပြီးတော့ရောင်းနိုင်အောင်လို့အခုစူးစမ်းနေကြတယ်လေ။ဆောင်းပါးတော်တော်များများမှာတော့သုံးသက်ရင်းနေကြတဲ့အတိုင်းဆိုလို့ရှိရင်နောက်ထပ်၅နှစ်လောက်ကြာအောင်ပဲထင်တယ်
။ Google ကလည်းကွန်ပျူတာမျက်မှန် Google Glass ထွင်လိုက်၊လူမပါဘဲမောင်းတဲ့မော်တော်ကားထွင်လိုက်နဲ့အခုလဲစီချိုယောဂါသားတွေအတွက်ထပ်ထွင်ပြန်တာဗျ။အ
ဲ့ဒါတွေတင်ပေကမလဲ။ဝေးလံခေါင်းတည်တဲ့နေရာတွေမှာဒီကျိုးမဲ့ internet ဆက်သွယ်နိုင်အောင်လို့ဆိုပြီးတော့အေယာမမိုးပြန်ဘောလုံးကြီးတွေနဲ့ wireless hotspot တွေကိုလုပ်ပေးဖို့လဲထွင်နေသေးတယ်လေအဲ့ဒါတွေအားလုံးက Google ကုမ္ပဏီရဲ့ Google X ဆိုတဲ့သုတေသနအဖွဲ့ခွဲကနေပြီးတော့လုပ်နေတာပေါ့
ကျမရေးကိစ္စတွေလဲ Google ကတော်တော်လှုပ်လာတယ်မဟုတ်လားဗျစမ်းတတ်တာတွေလေ့လာတာတွေလုပ်ဖို့ဆိုပြီးတော့ကုမ္ပဏီတစ်ခုတောင်ထောင်သေးတယ်မဟုတ်လားကျွန်တော်သတင်းတွေထဲမှာတွေ့လိုက်ရသေးတယ်ဗ
ျပြီးခဲ့တဲ့နှစ်ကုန်ကနေတုန်းကမှ Caligo ဆိုပြီးတော့မှ Biotech ကုမ္ပဏီတစ်ခုထောင်လိုက်တာလေအဓိကကတော့အသက်တိုစေတဲ့ယောဂါတွေကိုတိုက်ဖြတ်ဖို့လို့ဆိုပြီးတော့မှအဲ့ဒီကုမ္ပဏီကို Google ကခွဲပြီးတော့ထောင်လိုက်တာပဲလူတွေကြမ်းကြမ်းမာမာနဲ့ဒုက္ခချမ်းသာရစေနိုင်ဖို့အတွက်သုတေသနအလုပ်တွေကိုအဓိကလုပ်မှာလို့ Google ကပြောတယ်ရှင်အဲ့ဒါကြောင့်မလို့အိုဂျင်းတေဂျင်းတွေကို Google ကစိန်ခေါ်နေပြီဆိုပြီးတော့ပုံစံမျိုးစုံနဲ့အကြီးအကျယ် online ဆောင်းပါးတွေမှာရေးကြတာပေါ့
အသက်ရှည်ဈေးတွေများ Google ကဖော်မလို့လားမသိဘူ
း Caligo Biotech ကုမ္ပဏီကိုထောင်တာတော့သိမကြသေးတော့ဘာလုပ်မှလဲဆိုတာဘယ်သူမှအတိအကျမသိကြသေးဘူးဒါပေမဲ့ Silicon Valley ကတချို့ကတော့အဲ့ဒီကုမ္ပဏီကဆေးရည်စမ်းသပ်ထုတ်မှမျိုးတက်ကိုအသက်ရှည်ရှည်နေထိုင်နိုင်ရေးအတွက်ကိုရေရှည်သုတေသနတွေလုပ်မဲ့ပုံကြတယ်လို့ခန့်မှန်းရေးကြတယ်
အဲ့ဒီကုမ္ပဏီအတွက်စစ်သိပ္ပံနဲ့သုတေသနလောကမှာထိတ်တန့်ရောက်နေတဲ့ပညာရှင်တချို့ကိုငှားထားတယ်မဟုတ်လားဗျအဲ့ဒီကိစ္စကလည်း online နေပညာဆောင်ပါးတွေနဲ့မကပဲကျမရေးဆောင်ပါးတွေမှာပါအကြီးအကျယ်ရေးနေကြတယ်လေ
Caligo ရဲ့ CEO Arthur Levinson ကိုယ်တိုင်ကဒီ biotechnology ဇီဝနည်းပညာလောကမှာအများလေးစားခံရတဲ့ပညာရှင်တစ်ယောက်ပဲလေသူကနေပြီးတော့မှဒီထိတ်တန့်ပညာရှင်၄ယောက် Caligo မှာလာပြီးတော့အလုပ်လုပ်မယ်ဆိုတာကို2013ခုနှစ်မကုန်ခင်လေးကပဲသူ့ရဲ့ Google Plus account ပေါ်မှာအသိပေးခဲ့တာအဲ့ကြောင့်မလို့ဒီကုမ္ပဏီကဘာတွေထွင်မှလဲဆိုပြီးတော့ပို့ပြီးစိတ်ဝင်စားသွားကြတာပေါ့။နောက် Google ကိုယ်တိုင်ကသူတို့ဘာတွေလုပ်နေတာဆိုတာကိုလည်းလျှို့ဝှက်ထားကြတယ်လေ
။စိတ်ပညာလောကဆေးဝါးသံသက်ထုတ်လုပ်တဲ့လောကကလည်းမဟုတ်ဘူး။ Molecule ဆိုင်ရာနဲ့မျိုးဗီဇဆိုင်ရာလောကတွေမှာထိတ်တန့်ရောက်နေတဲ့ပညာရှင်ကြီးတွေဆိုတော့ဘာတွေလုပ်ကြမယ်ဆိုတာကိုပို့ပြီးသိချင်နေကြတာပေါ့ဗျာ
။ Google ရဲ့အမှုဆောင်ရာရှိချုပ် Larry Page ကတော့ Caligo ကုမ္ပဏီကိုမိတ်ဆက်တုံးကဘာပြောခဲ့လဲဆိုတော့ဒီကုမ္ပဏီကတဲ့အိုမင်းလာတာနဲ့ဖြားနာတာတွေကိုတိုက်ဖြတ်ဖို့ဖြစ်တဲ့ဒီမအိုဈေးတွေးခဲ့မယ်ဆိုလို့ရှိရင်ယောဂါတွေအများကြီးကိုကာကွယ်တားဆီးနိုင်မှာဖြစ်လို့ယောဂါတစ်ခုချင်းစီကိုကုသနိုင်တဲ့ဆေးတွေထက်ကိုအများပြည်သူကျန်းမာရေးအတွက်တက်ရောက်မှုတွေပိုပြီးတော့ကြီးမားမယ်လို့ပြောခဲ့တယ်။တကယ်တော့ဒီ online ပေါ်မှာအချက်လက်တွေကိုရှာပေးတဲ့ search engine Google ကနည်းပညာအသုံးချပြီးတော့မှကျန်းမာရေးအတွက်စမ်းသပ်တီထွင်မှုတွေလုပ်နေတာကိုစိတ်ဝင်စားနေကြတဲ့အထက်မှာမှအသက်ရှည်ရှည်နေနိုင်ဖို့လေ့လာနေတာဖြစ်လို့ငွေကြေးအရလဲခိုင်ခိုင်မာမာထောက်ခံမှုတွေရထားတယ်လို့ဖတ်တဲ့သူများတဲ့ online website တစ်ခုမှရေးထားပါရဲ့ရှင်